မင်္ဂလာပါဒီ BS မြန်မာနေပြည်နယ်ကြိုဆိုပါရစေဒီနေ့တော့ကျွန်တော်တို့ Make Money Monday မှာမြန်မာနိုင်ငံမှာ online နေပြီးတလောက်ဆယ်သိန်းရှာလို့ရမြာကျွန်တော်ကြည့်အောင်အဲကျွန်တော် TikTok မှာဗီဒီယိုတစ်ခုတင်တယ်ကြာပါတော့နည်းနည်းတော့ကြာပြီပေါ့နော်တလောက် online ကနေပြီးတော့မှဆယ်သိန်းရှာလို့ရမြာဆိုပြီးတော့ကျွန်တော်တင်တယ်response တွေလည်းတော်တော်များပါတယ်တချို့တွေကြားလို့ရှိရင်လည်းကျွန်တော်ပြောတယ်သူ့ပုံကြည့်ရတာနဲ့တလောက်တိတ်တောင်ရတယ်ပုံမပေါ်ဘူးလို့ပါလို့လေအဲ့တော့ဆယ်သိန်းရမြင်ကျွန်တော်တို့ဒီမှာဒီ video မှာစမ်းစစ်ကြည့်မယ်ပြီးရင် breakdown လုပ်ကြည့်ကြည့်မယ်ဘလို့နီးလဲနေနဲ့တလောက်ဆယ်သိန်းရအောင်လုပ်မလဲဆိုတာဒီကြည့်ကြည့်အောင်အဲ့တော့ကျွန်တော်သင်္ချာလေးတပုတ်လောက်တွက်ကြည့်မယ် income stream အမျိုးအစားနှစ်မျိုးရှိမယ် income stream တစ်ခုကနှစ်သိန်းဝင်နေတာincome stream 5ခုရှိတယ်ဆိုရင်10သိန်းဝင်မယ် income stream ဆိုတာကျွန်တော်တို့ရှိကိုပတ်စံဝင်တဲ့ဝင်ပေါက်ကိုပြောတာပေါ့နော်တပတ်ကို2သိန်းနဲ့5ခုရှိရင်10သိန်းရတာဒါကနောက်တနည်း income stream တစ်ခုကို5သိန်းရှိမယ်ကျွန်တော်တို့2ခုရှိမယ်ဆိုရင်10သိန်းရမယ်ဘယ်ရပိုလဲဆိုတော့တစ်ခုကို2သိန်းနဲ့5ခုရဖို့ကတော့တစ်ခု2သိန်းရတော့ပို့ပြီးတော့လွယ်တာပေါ့လေဒါပေမဲ့တစ်ခု2သိန်းနဲ့5ခုရဖို့တော့ဒီနေ့ခတ်တော်မှာပေါ့အဲ့လိုပဲတစ်ခုတည်း5ခု5သိန်းရတော့နေနေခတ်တာပေါ့နှစ်ခုကတော့ဖြစ်နိုင်တယ်တဘောကနော်ဒါတော့အရင်လွယ်တယ်ဆိုတော့ဘယ်ဟာမှမရှိပါဘူးနော်ဒါတော့ကျွန်တော်တို့ကြည့်ကြည့်အောင်တစ်ချက်လောက်ဘယ်လိုလုပ်လို့ရနိုင်မလဲပေါ့နော်အဲ့တော့ဘယ်လိုလုပ်လို့ရနိုင်မလဲဆိုတော့ကျွန်တော်တို့မတော်ခင်မှာကျွန်တော် recommend မပေးတဲ့နည်းလမ်းလေးတွေတော့ကျွန်တော်ထည့်ပြီးတစ်ခါလေးပြောခြင်းတယ်အဲ့တော့ခေစားနေတဲ့ application တွေဗီဒီယိုကြည့်ပြီးတော့ပတ်စံရတာတွေစာပေးဖြည့်တာတွေ click နှိပ်တာတွေကြော်ညာကြည့်ရတာတွေအဲ့ဒါတွေကျွန်တော်အားမပေးပါဘူးဒါတွေကရေးလိုပဲရရင်တောင်မှကိုပေးရတဲ့အချိန်နဲ့မတန်အောင်တစ်နေ့လုံးစာပေးထိုင်ပြီးမှ5ဒေါ်လာ5ဒေါ်လာမဟုတ်2ဒေါ်လာလောက်ပဲရတယ်ဆိုရင်တွေ့ကြည့်ကြည့်6နာရီမှ6နာရီလုံးစာပေးထိုင်ပြီးတာ2ဒေါ်လာပဲရတယ်ဆိုရင်ကျွန်တော်3000အတွက်နဲ့တစ်နေ့လုံးအလုပ်လုပ်ရသလိုဖြစ်သွားတာပေါ့မတန်ဘူးလေနော်အဲ့တော့အဲ့လိုမျိုးပေါ့နော်သူတို့ကတန်မှာမဟုတ်ဘူးအဲ့တော့အဲ့ application တွေစာပေးတွေဗီဒီယိုကြည့်ရကျွန်တော် recommend မပေးပါဘူးရေတော့ကျွန်တော်တို့ဟိုးလွန်ခဲ့တဲ့လာနှစ်တွေတုန်းကပေါ့နော်ဟို2017လောက်ကလောက်ကြတဲ့နည်းလမ်းကြီးဖြစ်ပါတယ်ပြီးတော့နောက် online ကနေပတ်စံအမြန်ရမယ်အများဆုံးရမယ်အရင်မြန်မြန်ရမယ်ဘာမှလုပ်စရာမလိုဘူးဆိုတော့ scan တွေကိုလည်းကျွန်တော်အားမပေးပါဘူးအဲ့ဒါလည်းအလုံးအလင်းနာဖြစ်ဖို့များပါတယ်နောက်ပြီးရင်ဒီမှာကျွန်တော်တို့ risky option တွေဖြစ်တဲ့မြန်မာနိုင်ငံမှာအရင်လောက်ကြတဲ့ forex trading ငွေကြေးကစားတာ stock market ကစားတာတွေကိုလည်းကျွန်တော်ဒီမှာအားမပေးသေးပါဘူးအဲ့ဒါတွေကဖြစ်နိုင်တယ်အရင်ချမ်းသာတာတော့ကျွန်တော်ဆိုလဲ stock ကိုနောက်ပိုင်းသွားမှာပေါ့နော် forex ဆိုလဲကျွန်တော်အခုလုပ်နေတယ်ဒါပေမဲ့မကျွမ်းကျင်ပဲနဲ့သူများပြောတာကိုယုံပြီးတော့အမြင်လုပ်ရင်ဘဝပါပြတ်နိုင်တယ်အဲ့တော့မလုပ်ပါသေးနဲ့哦လုပ်မယ်ဆိုရင်အနည်းဆုံးတစ်နှစ်နှစ်နှစ်လောက်တတိချာချာဒီဇိုင်းမမတ်လောက်ကျွမ်းကျင်ပြီးတော့မှာပဲလုပ်လို့ရလိမ့်မယ်။ဒါကျွန်တော် personally ကျွန်တော်နှစ်နှစ်လောက်လုပ်တာတော့မှပဲတကယ်တကယ်မှာတော်တော်ခက်သေးတယ်။နော်။အဲ့တော့အဲ့ဒါတွေလည်းလောလောဆယ်ကျွန်တော်အားမပေးသေးပါဘူး။ဒါတော့နောက်ပိုင်းအတွက်ထားထားလိုက်ပေါ့နော်။အဲ့ကျွန်တော်အားပေးရဲ့ digital income stream တွေမြန်မာနိုင်ငံမှာဖြစ်နိုင်တာလေးတွေပေါ့နော်။ကျွန်တော်၅ခုလောက်ဆွဲထုတ်ကြည့်တဲ့အခါ service နဲ့ freelancing တွေကျွန်တော်တို့လုပ်လို့ရတယ်။သူများကို service ပေးမယ်ဒါမှမဟုတ် freelancing လုပ်မယ်။ပြီးရင် Google Ads Facebook Ads ကြီးကျွန်တော်တို့လုပ်လို့ရတယ်။နော်။ဒါကဖြစ်နိုင်လားဆိုတော့ဖြစ်နိုင်ပါလေ။ဒါပေမဲ့မြန်မာနိုင်ငံမှာနည်းနည်းကြော်ရခွာရတာရှိတာပေါ့နော်။ Sponsorship နဲ့တခြားကြော်ညာတွေလက်ခံလို့ရတယ်။ကိုအားလုံးလုပ်နေကြတဲ့ပုံစံပဲ။ Products တွေရောင်းမယ်။ Training တွေလုပ်မယ်။ Okay ။အဲ့တော့ဒါသည်ကျွန်တော် recommend ပေးတဲ့နည်းလမ်းပါ။အဲ့တော့ကျွန်တော်ဗီဒီယိုတွေကိုတချို့ဗီဒီယိုတွေကိုကြည့်ပြီးတဲ့လူတွေဆိုလို့ရှိရင်ဒါလေးတွေကိုကျွန်တော်တို့ကြားဝနာဝါရှိလိမ့်မယ်။product ရောင်းတာလေး training ဖွင့်တာလေး sponsorship တွေဒါတွေကြာဝနာဝရှိလိမ့်မယ်ဒီမှာကျွန်တော်ထည့်ပြထားတဲ့ဟာကတော့ affiliate marketing ကိုထည့်ပြထားအောင် affiliate marketing ကမြန်မာနိုင်ငံမှာလုပ်ရတာအသိအစင်မပြေလို့မြန်မာနိုင်ငံမှာအသိအစင်ပြေတဲ့နည်းလမ်းတွေကိုပဲကျွန်တော်အရင်ထည့်ထားလေးတာဖြစ်ပါတယ် okay အဲ့တော့ကျွန်တော်ဥပမာလေးနည်းနည်းတော့ကြည့်အောင်ကျွန်တော်ဒီမှာဥပမာနှစ်ခုကျွန်တော်စီစဉ်ထားတယ်နောက်တစ်ခုက graphic design vlog vlog အဲ့တော့ graphic designer တယောက်ကြီးပဲသူကိုယ်ပိုင်သူ့ရဲ့ဒီ channel လေးတစ်ခုထောင်ထားတယ် YouTube channel ဖြစ်ဖြစ်ဒါပေမဲ့ Facebook page တစ်ခုထောင်ထားတယ် Facebook page လေးဖြစ်ဖြစ်ပြီးရင် graphic design နဲ့ဆိုင်တဲ့ tips တွေ tutorial လေးတွေ short tricks လေးဒါလေးတွေသူတင်ပေးနေတယ်ဆိုပါစို့သူဘလို့ဆိုင်ရမလဲ sponsorship ရမယ်ဥပမာကျွန်တော်တို့ဒီသင်တန်းကျောင်းနေရာပဲဖြစ်စေဒါမှမဟုတ် computer monitor ပဲဖြစ်ဖြစ် monitor ဆိုကျွန်တော်တို့ designer တွေတောင်းရတဲ့ monitor ရှိရယ်လေအဲ color မှန်တယ်လို့ပါတော့အဲ့လိုမျိုး monitor တွေကပဲဖြစ်ဖြစ် monitor company ပေါ့နော်ပြီးရင်တခြား accessory company Wacom ပကြီးဆိုရဲဒီ digital arts တွေဆိုရဲတူတွေတောင်းတဲ့ company တွေဒါမျိုးတွေက sponsorship တွေလာပေးတယ်ဆိုရင်ဥပမာ video 4ခုလုပ်ပေးမယ်တခုတိုင်းမဲ့တောင်းမယ်ဆိုရင်တော့မှတစ်လောက်ကလေးသိန်း video 4ခုသာထုတ်လို့ရတယ်ပြန် online training လုပ်လို့ရတယ်။ဟိုမှာ2D digital tools တွေကိုတင်ပေးနေပြီ။ free တင်ပေးနေပြီဆိုကြတဲ့အတူအဲ့ဒါကို package တစ်ခုလုပ်ပြီးတော့ online training အနေနဲ့လုပ်လို့ရတယ်။တလောက်လူရော30ကျွန်တော်ရှားနိုင်ဘူးလား။တလောက်ဇနန်းသားအယောက်30 online ကနေပဲရှားနိုင်ပါတယ်လွယ်လွယ်လွယ်ပါတယ်အရင်မခက်ပါဘူး။အဲ့တော့တယောက်ကို2000ပဲရွယ်ထား6သိန်းရနေပြီ။အမှားတင်10သိန်းဖြစ်မသွားဘူးလား။တလောက်10သိန်းရဖို့အရင်လွယ်နေနော်။ selling products ဒါနောက်တစ်ဆင့်ပေါ့။စပြီးနာမည်ကြည့်လာပြီဆိုရင် products တွေစရောင်းလာမယ်။ဟိုမှာကျွန်တော် designer ရဲ့သုံးတဲ့ presets တွေရောင်းနေ၊ stickers တွေရောင်းနေ၊ covers တွေရောင်းနေ၊ cover တော့ phone cover မှာ design တွေထွင်ပြီးရောင်းနေတော့ဒါတွေ product တွေထုတ်လို့ရတယ်။အဲ့ဒီ product တွေအားလုံးမတလောက်သုံးနေမရနိုင်ဘူးလား။ရနိုင်တာပေါ့နော်။ freelance လုပ်ပေးမယ်။ဟိုမှာကိုကနာမည်ကြည့်လာပြီဆိုရင်လည်းကိုနောက်ကို freelance ဒါမှမဟုတ်ဒီ design app လို့လိုက်လာကြမှာပဲလေ။သူတို့ဟိုမှာ client တလောက်2ယောက်ပဲ gain ထားတယ်။တရားကိုတသိမ်းမဲ့ယူရတယ်တရားဒီဒီဇိုင်းနာနာမည်ကြီးလာဆိုတသိမ်းဆိုဘာမှမဟုတ်တော့ဒါမှထားပါတော့တသိမ်းမဲ့ယူရတာနှစ်သိမ်းမရဘူးလားအမှန်တည်းကျွန်တော်အခုတွက်လိုက်တာလေ15သိမ်းဖြစ်နေဒီတဲ့ဆယ်စားလောက်တော့ပွားလို့ရနိုင်တယ်သိမ်း150ဖြည့်ကောင်းဖြစ်လာနိုင်တယ်ပြောလို့မရအောင်ဒါဒီ graphic design vlog တခုကနေရနိုင်တယ်ငွေရေးပမာဏဖြစ်တယ်အဲ့နောက်ဥပမာတစ်ခုကြည့်ရအောင် game streaming channelအဲ့ကျွန်တော်တို့အခုကျွန်တော်လည်းလာမိကြတယ် game design နဲ့ပတ်စံဘယ်လိုရရလဲဆိုတော့တော့ဒီမှာကျွန်တော်တစ်ခါလေးဖြည့်ပေးလိုက်ပါတယ် sponsorship နော် sponsorship ရရဥမာခုနလိုပဲ game streaming accessory တွေရှိတယ် game streaming monitor တွေရှိတယ်နော် webcam တွေရှိတယ် mic တွေရှိတယ်နောက်ပြီး game gear တွေရှိတယ်ဥမာ RDH 30 80တို့ဟိုဒါမျိုးတွေပေါ့နော် PC တွေရှိတယ် PC beta တွေရှိတယ် PC big PC ရောင်းနေတဲ့ဆိုင်တွေရှိတယ်သူတို့က sponsor တွေအများကြီးပေးလို့ရတယ်နော် gaming chair အစအကုန်ပေးလို့ရတယ်ဗီဒီယို၄ခုစာတခုတသိမ်းမဲ့တွက်လိုက်၄သိမ်းရတယ်မကောက်ဘူးနော်တကယ်တော့တသိမ်းမကောက်ဒါမှထားပါတော့၄သိမ်းမဲ့ရတယ် review video တွေလုပ်တယ်ခုန item တွေကို review လုပ်ပေးတယ်ဟိုမှာဒီ digital ခလုတ်ဒီခလုတ်လေးရတော့ဘယ်လိုဖြစ်တယ်ဒီ graphic card ကတော့ဘယ်လို unboxing လုပ်ပဲဒါပြတခုကို2သိမ်းနဲ့ဗီဒီယိုနောက်တစ်လောက်နောက်ခုပဲလုပ်မှာဒါဟိုမှာ၄သိမ်းရအမှန်၈သိမ်းရနေပြီနော် product တွေရောင်းမယ်ဟိုမှာ gear တွေရောင်းတယ်အဲ့ခုနကဒီပစ္စည်းတွေကိုကိုကနာမည်ကြီးလာရင်ကိုလိုကိုတက်ရောင်းလို့ရလားနော် digital wallet တွေမှာ online product မှာစိန်နေရောင်းတာတော့ဘာလို့ဒီချိတ်ဆက်ပြီးရောင်းလို့ရတာရှိလားအဲ့ဒီ5သိန်းလောက်ရနိုင်တယ်ဒါလားဥပမာ brand ambassador နော်ဒီ game တစ်ခုခုကမှာ mobile game တွေဘာလို့ brand ambassador ခန့်သွားကြတာရှိရလေမြန်မာနိုင်ငံတစ်နှစ်ကို30ပဲယူတယ်ထားဒါလားဟိုထားပါတော့ဗျာဒါလားဟို3သိန်းပဲထားပါတယ်တစ်နှစ်3သိန်းဒါလားဟို3သိန်းပဲထားပါတော့တော်ကြီးဒီကနေအများကြီးထပ်ပွားလို့ရနိုင်သေးတယ်။ donation တွေမပါသေးဘူး၊လှူတာတွေမပါသေးဘူး။နော်။ပြင်တခြား brand deals တွေမပါသေးဘူး။မကင်းစော်နေနေတို့ brand လို့အင်ဂျီလေးဝတ်ထားပေးရင်ဘလောက်ပေးတယ်လို့ကျွန်တော်တို့ဒီ product တွေ ਆ လေ။နောက်ပြီးအုတ်ထုတ်ဆောင်းထားပေးရင်ဘလောက်။နော်။ငွေလေးတက်ထားပေးရင်ဘလောက်။ဒါတွေရှိမယ်။ banner တွေ၊ကြော်ညာတွေရောင်းလို့ရတယ်။သူ့နာမည်ကိုပြောပေးမယ်။ရောင်းလို့ရတယ်။အများကြီး။အဲ့တော့ကျွန်တော်အဓိကပြောချင်တာကလေ။နာမည်ကြီးပြီးတော့မှအဲ့နေပယ်တခုမှကြွန့်ကျင်လာအောင်လာလို့ဟဲ့အဲ့ဆိုပတ်စံနောက်ကလိုက်လာအဲ့တော့ဟုတ်ပြီဘယ်လိုလုပ်လဲဘယ်လိုအဆင့်တွေရှိလဲကျွန်တော်ပြပါမယ်အဲ့တော့ဒီဟိုအချိဖြစ်ဖို့အတွက်ကိုဘယ်လိုဘာတွေလိုအပ်လဲအဆင့်၄ဆင့်ပဲလုပ်ပါ၄ဆင့်ပဲအများကြီးမလုပ်ဆရာမလုပ်၄ဆင့်ပဲ niche တခုရှာ niche ရှာအဲ့ဒီ၄ဆင့်ဆိုတော့အရေးကြီးရယ်နော်မကျော်နဲ့ niche ရှာ niche ရှာဆိုတော့ဘာလဲဆိုလို့ချင်းကိုယ်နဲ့ဘယ်နဲ့ဘယ်ဝင်ပါလဲဥပမာကျွန်တော်ဆိုရင် digital entrepreneurship online ကနေပြီးတော့ဒီမှန်ကန်တဲ့နေလနဲ့ဝင်ဝင်ရဖို့အတွက်လူတွေကိုကူညီပေးမယ်ဆိုတော့ niche ကိုကျွန်တော်ဝင်ထားတယ်။ပြီးရင် content marketing content တွေဖန်တီးတဲ့ဘက်ကို niche ကိုကျွန်တော်ဝင်ထားတယ်။ပြီးရင်ကျွန်တော်တခြား channel တခုမှာကြတော့tools တွေနဲ့ digital software ပိုင်းကိုဝင်ထားတယ်။ဒါကျွန်တော်လိုချင်တဲ့ niche တွေဟုတ်ပြီနော်။အဲ့တော့ niche တခုရှာပါ။အဲ့ niche ရတဲ့နေရာမှာကျွန်တော်တခုအကြံပေးချင်တာကတော့နိအရင် crowded ဖြစ်နေတဲ့ niche ကိုမရွေးနဲ့ဥမာ travel blogger သူများ travel blogger လို့လူကိုလည်း travel blogger လို့ travel blogger ပေါ့အယောက်တရာ150ရှိလာတဲ့အခါကျရင်အဲ့ဒီဈေးကွက်ကြီးတစ်ခုလုံးယောက်တရာ150ကိုခွဲယူရတယ်လို့ဖြစ်သွားတယ်အဲ့လိုမျိုးကိုမလုပ်တဲ့ မရွေးတယ်တခြား crowded မဖြစ်တဲ့ niche ကိုရွေးတကယ်လို့ကိုက crowded ဖြစ်တဲ့ niche ထဲမှာလူအများများတဲ့ niche ထဲမှာပဲကိုက join ချင်မှုကကိုယ့်ကျန်ချင်မှုကရှိနေတာဆိုရင်တော့ differentiate လို့ဘယ်လို differentiate လို့ဘုံမှာဟုတ်ပြီ travel blogger ထဲမှာ adventurous travel blogger တောင်တက်မယ်ဒီ adventure နဲ့ဆိုင်တဲ့ဒီစွန့်စားခဲနေတဲ့ဆိုင်တဲ့ travel တွေကိုပဲတည်တံ့ထားတဲ့ travel blogger ဒါမှမဟုတ်သွားရင်းနဲ့စားတဲ့အစားအသောက်ကိုပဲတည်တံ့ရှာနေတဲ့ travel blogger နော်ဒါနမူနာပြောပြတာဒါမှမဟုတ်ကျွန်တော်တို့ဟိုမှာကျွန်တော်နောက်ပိုင်းလုပ်ဖို့ကျွန်တော်စဉ်းစားထားတာလေးရှိတယ် digital travel blogger online ကနေပြီးတော့ဘယ်နေရာကိုရောက်နေရင်ဘယ်လိုပတ်ဆိုင်ရှာလို့ရလဲဆိုတာကိုသွားရင်းနဲ့ရှာပြတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးပေါ့ဗျာဥပမာပြောပြတာအဲ့တော့ niche ကိုအဲ့လိုမျိုးကိုက crowded ထဲရောက်သွားပြီဆိုရင်လည်းခွဲခြားပြင်လို့ရတယ် travel ဆိုလို့အကုန် travel လုပ်ရမှာမဟုတ်ဘူးเนาะအဓိကအဲ့လိုမျိုးကိုတနေ့ရရမှာအဲ့ဟို niche လေးကိုပဲပြန်ပြန်ခွဲလို့ရသေးတယ်เนาะဒါလေးရှိပါမယ်ပြီးရင်ဒုတိယနံပါတ်2တစ်ချက်ကကျတော့ content ကိုပုံမှန်ဖန်ပြီးပါ consistently ဖန်ပြီးပါကျွန်တော်လိုမျိုး make money monday ဆို monday တန်းတင်မယ်ဆိုပြီးလုပ်ထားရင်လည်းရတယ်နော်အလိုမမဟုတ်ပဲတပတ်ကိုနှစ်ခုဆိုလဲကြဒါပေမဲ့ပုံမှန်တော့ဖြစ်ပါစေ consistently ဖြစ်ပါစေ consistency ရှိပါစေနော်ဒါကကျွန်တော်ဟိုဒေတာမှာပါမယ်နံပါတ်3က fan base နဲ့ community တိစောက်ပါအဲ့တော့ကျွန်တော်တို့ content တွေပုံမှန်ဖန်တီးနေပြီအဲ niche တစ်ခုမှာအဲ့ niche ထဲမှာလူတွေလည်းရှိနေပြီဆိုရင်ကျွန်တော်တို့ကိုပုံမှန်ကြည့်တဲ့ fan တွေရှိလာလိမ့်မယ် follower တွေရှိလာလိမ့်မယ်တို့နဲ့ engage လုပ်ပြီးတော့ community တစ်ခုစောက်ဖို့ကျွန်တော်တို့ကြိုးစားကြတာပေါ့နော်နံပါတ်3 4ကကျတော့နောက်ဆုံးအဆင့်အဲ့ဒီ attention လူတွေကိုယ် attention ရလာပြီဆိုရင်ခုနကနည်းတဲ့အနေနဲ့ကျွန်တော်တို့ပုံစံရှာလို့ရပါပြီเนาะဒါတော့အခုအချိန်မှာအကောင်းဆုံးနဲ့အထီးရောက်ဆုံးနဲ့ကျွန်တော်တို့အချိန်ပေးရတာအတန်ဆုံးနဲ့ကျွန်တော်တို့ opportunity အရှိဆုံးနေရာဖြစ်ပါတယ် content creation နဲ့ပုံစံရှာအဲ့တော့ကျွန်တော်တို့အခုမိတ်ဆွေတို့လည်းရောက်ပြီဘာစားလုံးမလဲအဲ့တော့ကျွန်တော်တို့ဗီဒီယိုလေးနှစ်ခုထည့်ထားတယ်အဲ့ဒီဗီဒီယိုလေးနှစ်ခုမှာဆိုရင်အဲကျွန်တော်တို့ဒီ YouTube channel ထောင်ဖို့ idea တွေနဲ့ Facebook ကနေပြီးပတ်စံရှာဖို့ idea တွေကျွန်တော် sharing လုပ်ပေးထားတယ်ဆိုတော့အဲ့ဒါလေးတွေကိုကြည့်ပြီးတော့မှ idea တစ်တည်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒီမှာပြန်တွေ့ပါမယ်သိချင်တာရှိရင် comment လေးမှန်းခဲ့ပေးပါပြီးရင်ကျွန်တော်တို့ကို subscribe မလုပ်ရသေးရင်လည်း subscribe လေးလုပ်ပေးပါနော်ကျေးဇူးများကြီးတင်ပါတယ်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေ